မလေးရှားနိုင်ငံကမြန်မာလူသားတွေနေရရင်းကိုအမြန်ဆုံးပြန်နိုင်ကြဖို့နဲ့မပြန်သေးဘဲကြန့်ရှိနေသေးတဲ့မြန်မာအလုသမားတွေရဲ့လုံခြုံရေးကာကွယ်စောင့်ရှောက်ပေးဖို့မလေးရှားနိုင်ငံကမြန်မာအလုသမားရေးကူညီလှုပ်ရှားပေးနေသူတွေကမြန်မာနိုင်ငံကအစိုးရကိုယ်စားလှယ်အဖွဲ့နဲ့တန်ယုံတာဝန်ရှိသူတွေကိုတောင်းဆိုလိုက်ပါတယ်။ကောလာဟလသတင်းတချို့ရှိနေသေးတာကလွဲရင်မလေးရှားနိုင်ငံတည်းမှာလက်ရှိလုံခြုံရေးအခြေအနေကတည်ငြိမ်သွားပြီလို့ဆိုပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြောပြပေးပါလားရှင
်။ဟုတ်ပါတယ်။လုံခြုံရေးအခြေအနေစိုးရိမ်နေရတဲ့အနေအထားမှာရှိနေတဲ့မလေးရှားနိုင်ငံကမြန်မာအလုသမားတွေရဲ့အရေးနဲ့ပတ်သက်ပြီးတော့အလုသမားတွေကိုအကူအညီပေးနေတဲ့လူမှုအသင်းအဖွဲ့အလုသမားရဲ့လှုပ်ရှားသူတွေနဲ့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးအပါအဝင်မလေးရှားနိုင်ငံကအလုသမားတွေအရေးစုံစမ်းဖို့မြန်မာနိုင်ငံကရောက်လာတဲ့ဒုတိယနိုင်ငံသားရေးဝန်ကြီးဒုတိယအလုသမားဝန်ကြီးကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့ကြတဲ့အချိန်မှာအလုသမားတွေကိုကူညီဆောင်ရှောက်ဖို့တောင်းဆိုလိုက်ကြတာဖြစ်ပါတယ်။ဒီလိုတွေ့ဆုံကြတဲ့အချိန်မှာနိုင်ငံကူလက်မှတ်လက်ဝဲရှိတဲ့သူရောမရှိတဲ့သူပါအပါအဝင်နေရရင်းကိုပြန်လိုသူမြန်မာနိုင်ငံသားတွေအတွက်တရားဝင်ပြန်ကြနိုင်မှုအရေးအကူအညီပေးဖို့အလုသမားရဲ့ကူညီဆောင်ရှောက်ပေးနေသူတွေကတောင်းဆိုခဲ့ကြတယ်လို့ကပုံးမြန်မာဖုံးတော်ကြီးចောင်းကဆရာတော်ဦးအိမ်နဂါကမိန့်ပါတယ
်ဖုံးဖုံးနဲ့ဆွေးနွေးဖြစ်တာတော့ဒီအခုလောလောဆယ်ဒီမှာရောက်နေတဲ့မြန်မာကလေးရာမြန်မာပြည်ကိုပြန်ကျင်ကြလေတချို့ကလေးတွေပေါ့အဲကလေးတွေက passport လည်းမရှိဘူးဆိုတော့ဒီ passport မရှိတဲ့ကလေးတွေရော passport ရှိတဲ့ကလေးတွေရောမြန်မာပြည်မြန်ပြန်ရဖို့တာမကြီးနဲ့တကွာဒီလာတဲ့အဝန်ကြီးတွေအများဆုံးအကူအညီပေးနိုင်ဖို့ဦးစင်ရဆွေးနွေးတယ်နောက်ပြီးတော့ဒီမှာအကြောင်းကြောင့်မပြန်ပြစ်သေးတဲ့ကလေးတွေရဲ့အသက်အရွယ်စီးစိမ်လုံခြုံတဲ့လုံခြုံအောင်ကာကွယ်ပေးနိုင်ဖို့ဦးစင်ရတိုက်တွန်းခဲ့တယ်လေအဲသူတို့ကလည်းလေးတရုံနားတောင်ပြီးတော့အများဆုံးအဆင်ပြေအောင်ဆိုင်ရမယ်ဒီနေ့တို့ဒီမလေးရှားဘက်ကအစိုးရနဲ့အတောင်ရှိတဲ့ပုံစံတွေနဲ့ပေါ့အဲတွေ့ဆုံမယ်လို့ပြောပါတယ်ဦးစင်းတို့တင်ပြတဲ့ဟာတွေကိုတောင်းဆိုမယ်လို့ပြောတယ
်အခုလက်ရှိမလေးရှားနိုင်ငံမြန်မာတန်ယုံအနေနဲ့အလုသမားယုံတွေကနေတဆင်ရောကိုရိုင်းလာပြီးတော့ဆက်သွယ်တဲ့မြန်မာအလုသမားတွေအနေနဲ့နေရရင်ပြန်ဖို့အရေးစတင်ဆောင်ရွက်ပေးနေပြီဖြစ်ပါတယ်နိုင်ငံကူးလက်မှတ်တရားဝင်လက်ဝယ်မရှိတဲ့မြန်မာအလုသမားတွေအတွက်လေရင်လက်မှတ်စီစဉ်နိုင်မှုမြန်မာနိုင်ငံသားအတိအမှတ်ပြုလက်မှတ်ကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကနေစတင်ထုတ်ပေးနေပြီလို့လည်းကပုံးမြန်မာဖုံးတော်ကြီးကြောင့်ဆရာတော်ကမိန့်ပါတယ်
။တန်ယုံမှာကတော့ဒီ passport မရှိတဲ့ကလေးတွေအတွက်မြန်မာနိုင်ငံသားအတိအမှတ်ပြုဆိုင်ရတောင်ထုတ်ပေးတယ်ပေါ့ထုတ်ပေးနေတယ်ပေါ့အဲ့ဒီအခြေခံပြီးတော့ထွက်ခွာခွင့် immigration ကိုဆိုင်ရတဲ့ဖတ်တောင်းရတယ်ပေါ့တောင်းပြီးတော့ကျင်တော့သူကမြန်မာပြည်ပြန်ရပြီအဲ့ဒီလိုတောင်းတဲ့အထဲမှာမလေးရှား immigration လောက်တဲ့အခါတချို့နှစ်လသုံးလကြာတယ်လို့ပြောတယ်ဦးဇင်းတို့အဲ့ဒါတွေကိုညနေနေ့မြန်မြန်ပြန်ကွင်းရအောင်ဆောင်ရွက်ပေးဖို့အဲတမကြီးနေနေရောဒီမြန်မာနိုင်ငံရလာတဲ့လူတွေရောတောင်းဆိုပေးပါလို့ဦးဇင်းနေနေတောင်းဆိုလိုက်တယ်ပေါ့လေ
အခုဆိုရင်မလေးရှားနိုင်ငံကမြန်မာအလုသမားရေးလေလာစုံစမ်းဖို့ရောက်လာတဲ့မြန်မာနိုင်ငံသားရေးဒုတိယဝန်ကြီးဦးစင်ရောအလုသမားအလုအကိုင်းနဲ့လူမှုဖူလုံရေးဒုတိယဝန်ကြီးဒေါ်ဝင်းမော်ထွန်းတို့ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နောက်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်အမတ်အပါအဝင်မြန်မာနိုင်ငံဘက်ကအဆင့်မြင့်အရာရှိကြီးတွေနဲ့မလေးရှားနိုင်ငံကပြည်ထရေးဒုတိယဝန်ကြီးတို့တွေ့ဆုံပြီးတော့လက်ရှိဖြစ်ပေါ်နေတဲ့မလေးရှားနိုင်ငံကမြန်မာအလုသမားတွေရဲ့အခြေအနေကိုဆွေးနွေးနေကြပြီဖြစ်ပါတယ်နိုင်ငံရခြားမှာအလုလာရောက်လုတ်ကင်နေရပြီးအသက်အန္တရာယ်လုံခြုံရေးစိုးရိမ်ရလို့မိမိတို့ရဲ့မိခင်နိုင်ငံနေရရင်းကိုပြန်သွားကြမယ်မြန်မာအလုသမားတွေအတွက်မြန်မာနိုင်ငံထဲမှာအလုအကင်အခွင့်အလမ်းတွေဖန်တီးကူညီပေးဖို့မလေးရှားနိုင်ငံကအလုသမားရေးလှုပ်ရှားသူတွေကမေတ္တာရက်ခံတောင်းဆိုခဲ့ကြပါတယ်လို့ဆရာတော်ကမိန့်ပါတယ
်မြန်မာပြည်ဘက်ကလည်းပဲဒီရပြန်တဲ့ကလေးတွေကိုအလုတွေပေးနိုင်အောင်စိုးရိမ်နေတဲ့တပတ်တလန်းကဆောင်ရွက်ကူညီသင့်တယ်လို့ထင်တယ်ဒီလိုအလို့တွေရလာပြီလို့ရှိရင်ဒီရကလေးလည်းမြန်မာပြည်ပြည်ချင်းစိတ်ပေါက်လာပြီးတော့ပြန်သွားပြီးတော့အဲဘေကင်းရန်ကင်းနဲ့ကုမီတာစုတိုက်တိုက်ဝန်ဆိုးဆိုးညင်ညီအဲပြန်တွေ့နိုင်လိမ့်မယ်လို့မျှော်လင့်တယ်ဒီလိုပြန်တွေ့နိုင်ဖို့အတွက်အစိုးရကအစိုးရပြောလို့လုပ်ဒီဖန်ပြီးပြင်နိုင်အောင်ကြိုးစားသင့်တယ်လို့ပဲကြိုးစားပေးပါလို့ပဲဦးစင်းနေနဲ့ပြောချင်တယ်ပေါ့
မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူမြို့အနီးကမြန်မာအလုသမားအများစုနေထိုင်တဲ့ရပ်ကွက်နားမှာမြန်မာအလုသမားတချို့အကြမ်းဖက်တိုက်ခိုက်ခံရပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိသလိုလူ3ဦးထပ်မံတေဆုံးခဲ့ရပြီးတဲ့နောက်မြန်မာအလုသမားတွေရဲ့အသက်အန္တရာယ်ဆိုးရိမ်နေရတဲ့အနေအထားမှာရှိတဲ့အတွက်ဒီအခင်းဖြစ်ပွားတဲ့နေရာနဲ့မနီးမဝေးမှာရှိတဲ့ကပုံးဖုံးကြီးကျောင်းမှာမြန်မာအလုသမားတချို့တွားရောက်ခိုလုံနေကြတာဖြစ်ပါတယ်စေယုံတက်ရောက်ကူတာမှုခံယူနေစေအလုသမားတချို့ရှိနေသေးပေမဲ့လက်ရှိဒီကွာလာလမ်ပူမြို့နားမှာတော့ကောလာဟာလာသတင်းတချို့ရှိနေတာကလွဲရင်အခြေအနေတွေဟာပြန်ပြီးတော့တည်ငြိမ်နေစပြုနေပါပြီလို့လည်းအလုသမားရေးစောင့်ရှောက်သူတွေကဆိုပါတယ်ရှင်